ရှင်ရဲ့ခြေခံဥပဒနာဆေရလုံပီတရားစခန်းဝဲဤကိုရမြောက်နေနေခင်ပိုင်အလုံပီတရားများနာယူရမယ်မှတ်သားရမယ်အချိန်အခါကာလဖြစ်ပါလေဒီနေ့ခေါ်ပြောပြတော်မှာပြတာသမီးအလုံပီတရားကညာလိုက်ဒီသူများအတွက်ရေးကြည့်ပြီးတော့အဓိကချတဲ့အချက်ဖြစ်ပါတယ်။ညာမလိုက်နိုင်သေးတဲ့ပုဂ္ဂိုလ်တွေကြတော့မိမိတို့ရှုသိနေတဲ့ကမ္မထံကိုပဲအစဉ်တစ်ချိန်ရှုသိနေရမှာဖြစ်တယ်။မရှုသိနိုင်သေးတဲ့အရာကိုတော့နောက်တစ်ချိန်မှရှုရမယ့်အရာဆိုတာနာလည်းခံရဖြစ်တယ်ခုတစ်ချိန်မှမိမိတို့ရဲ့မိမိတို့အနေနဲ့မရှိသည့်ဉာဏ်များတော့လဲနောက်တစ်ချိန်ရောက်တဲ့အချိန်ကကျတော့ရှိသည့်လာနိုင်တဲ့ဆွမ်းရည်ရှိတဲ့အခါဒီလိုရှိရမှာပါခလားလို့သိရှိနောင်လဲဟုတ်တယ်စူးစူးဆိုင်ဆိုင်နာစီချင်တခြားတော့မဟုတ်ပါဘူးမနေ့ကနေပြီးတော့ပြောသွားခဲ့တဲ့အနန္တံနုပဒနာညာဆိုတာပါပဲနတ္တံနုပဒနာညာနဲ့ပတ်သက်လို့မနေ့တုန်းကအသေးစိတ်ဦးဆုံးမရှင်းပြခဲ့ပါဘူးနတ္တံနုပဒနာညာဖြစ်ဖို့ဆိုတာဟာအတော်ခက်ခဲတဲ့အတွက်ဟောရဖို့ဦးဆုံးလို့လည်းဝန်လေးပါคนเล่ได้အတွက်ကြောင့်ယောဂီတွေနဲ့ဓမ္မဓမ္မမလားဆိုတဲ့အသေးစိတ်တည်းဟန်တာမှုကြောင့်အသေးစိတ်ကိုရှင်းပြခဲ့ပဲဖြစ်ပါအဲ့ဒါကိုဒီနေ့ကျတော့မနေ့ကဥစဉ်ကနေအချမ်းရှင်းပြောခဲ့တဲ့အနတ္တံနုပဒနာဉာဏ်ကိုဒီနေ့အသေးစိတ်ရှင်းရမှာဖြစ်တယ်အနတ္တံနုပဒနာဉာဏ်ဆိုတာကရှုပွားရင်ရှုပွားရင်ရှုပွားရင်နဲ့မှာဉာဏ်ရင့်မှာဖြစ်ပေါ်လာနေတဲ့ဓမ္မပဲဖြစ်ပါတယ်မိမိကလောက်ပြီးတော့ရှုရတဲ့အရာမဟုတ်ပါဘူးဒီအနတ္တနုပဒနာကအနိစ္စနုပဒနာတွေဒုက္ခနုပဒနာတွေရှုရင်းရှုရင်းနဲ့ဉာဏ်ဤရင်းလာမှာရှုတည်လို့ရတဲ့အရာလည်းဖြစ်ပါဦးဇင်းတို့ပြောလာခဲ့တာကအနေစာဒုက္ခအနတ္တလို့သုံးမျိုးစလုံးတေသနာအစဉ်တိုင်းခေါ်ရတယ်ဆိုပေမဲ့အနတ္တညာဆိုတာကတော့ဒီနေ့အချိန်ခံကလားရှုနေတဲ့ယောဂီပုဂ္ဂိုလ်ဒီထဲမှာအများဆုံးပါတယ်၃၄ဥပ္ပါပါတယ်တိချက်ပို့ပြီးတော့လည်းမပါဘူး။သို့တော်လည်းအရေးကြီးဒီကကြလို့မြတ်ဗုဒ္ဓရဲ့သာသနာဆိုတာအခြားပါတာသာသနာတွေထက်ပို့ပြီးတော့သာလွန်ထူးခြားမြင့်မြတ်စင်ကြယ်တဲ့တရားစီဒီအနတ္တဓမ္မအဘဝကိုမြင်သိတဲ့အမြင်သိကြောင့်ထူးခြားနေခြင်းဖြစ်ပါတယ်။ယောဂီတို့မိမိတို့အနေနဲ့အနတ္တဉာဏ်ကိုရှိသိနိုင်အောင်ကျူးစားပွားများအထုံးနေမှသာသနာ့ရဲ့အနိစ္စာရဏတံခိုးတဲ့အမွေအနစ်တွေကိုသုံးဆောင်ခံစားနိုင်ခွင့်ရှိမှာပါဖြစ်ပါတယ်အနတ္တနုပဒနာဉာဏ်ဆိုတာကသာသနာ့ရဲ့အနိစ္စာပါဖြစ်တယ်သာသနာ့ရဲ့တံခိုးလို့ပြောမယ်ဆိုရင်လည်းပြောလို့ရပါတယ်ဒါကြောင့်ဒီအနတ္တဉာဏ်အနေဆာကနေရှိသည်ရှိသည်ရှိသည်ကအနတ္တဉာဏ်ရောက်တဲ့အခါဖြစ်တယ်။နေဆာကနေပြီးတော့ယုတ်တရားရှိတဲ့ပုဂ္ဂိုလ်ကတော့ဒုက္ခဆိုပြီးအစဉ်တိုင်းတက်သွားတာ။ဒုက္ခရဲ့လို့ရှိသည်လည်းတဲ့အချိန်မှာယောဂီတို့ရဲ့အတွင်းခန္ဓာတွေကနေပြီးတော့အာဟုရလဲရှာမှတွေ့ ဗဟိတကိုကြည့်ကြတော့လည်းပဲအာဟုရာရှာမှာတွေ့ဘယ်အရာကြီးကိုအာဟုရာမှာလဲဆိုပြီးတော့ကြောင်ချာချာဖြစ်နေတတ်ပါလေယောဂီတို့အနေအချင်းအနတ္တဉာဏ်ကိုမှဆရာကအရှင်းရှင်းလင်းလင်းဟောမပြဘူးဆိုရင်တော့ဒုက္ခတွေကနေဒဝဲလေလေစိတ်ပြည့်လက်ရှောင်သွားတတ်ပါလေအဲ့ဒါကြောင့်အရေးကြီးတယ်အဓိကကျတယ်လို့ပြောတာဖြစ်ပါတရားလုံးဘောများအထောက်တဲ့ပုဂ္ဂိုလ်တွေဟာနိဗ္ဗာန်ဆိုတဲ့ဉာဏ်ကိုရောက်လာပြီးတဲ့နောက်မှာဘဝဘောမှာခင်တွဲနေတဲ့အစိတ်ထားလေးလျော့ပါသွားတဲ့အတွက်ရောင်ချာချာဖြစ်တတ်တာတော့သဘောဝပါပဲအဲ့လိုရောင်ချာချာဖြစ်ပြီးတော့အကိုရရှာလို့ပဟိတကိုကြည့်ရင်လည်းမတွေ့အစ္ဆဒကြည့်ရင်လည်းမတွေ့အကိုရမရှိတဲ့အချိန်မှာကြတော့အငယ်ချင်းလို့ဆိုရတယ်တောမနတာလေးဖြစ်လာတတ်ပါဘဝနဲ့ဘူးရှိတဲ့အတွေ့အမြင်လေးတွေဖြစ်လာတတ်တယ်ဒါကတော့သဘောဝပါလေအဲ့ဒါလိုဟာတတာရောင်ချစာဖြစ်မှလည်းပဲရပါဖြစ်သွားပြီးတဲ့အချိန်တိုင်းမှာလည်းအဲ့ဒီနေရာတင်ဇာနေလို့မရအကုရရှာနေတတ်စင်စစ်အားဖြင့်ဘဝတစ်ခုလုံးရဲ့အကုရဆိုပြီးတော့လူသားတိုင်းမှာဟိုဟာရှိကောင်းတို့တို့ဒီဟာရှိကောင်းတို့တို့ဟိုဟာလေးရှိတော့သက်သားလေးတို့ဒီဟာလေးရှိတော့သက်သားလေးတို့နဲ့သက်သာလေးမျိုးအမျိုးမျိုးတို့ကိုစကူးတွေမှာခြံရမြတ်တော့ခြံဖန်ပြီးတော့ရှားနေကြတာကတော့ဘုဒ္ဓရှင်တို့ရဲ့သဘောအရင်းဖြစ်ပါလေ။ယောဂီတို့သူအချိန်ခံကလမှာဒီလိုဖြစ်လာခဲ့မယ်ဆိုရင်အာဟုရအစစ်ဆိုတာဘာလဲဆိုရင်အာဟုရဆိုတာဘာမှမရှိပါလားဆိုတဲ့အဒီယအာဟုမှာဖြစ်ပါမိမိတို့ရဲ့ဘဝသည်အာဟုရရှိနေသေးတယ်လို့အထင်ရှိနေသေးရင်ဘဝဟာလွတ်လွတ်လပ်လပ်နဲ့နေတတ်သေးမှာမဟုတ်ပါဘူးအာဟုရမရှိဘူးလို့ကိုပြပြပင်ပင်သေးမှာဆုံးဖြတ်ချက်ပြီးချမ်းသာအာဟုရလည်းမရှာတော့ပဲရှိတာကိုပဲသိနိုင်မှာဖြစ်ပါလေယောဂီတို့အရေးကြီးလွန်းတဲ့အတွက်ကြောင့်ဤစကလုံးတစ်လုံးကိုအသေးအချမ်းညံပါပါနဲ့မှတ်သားထားမှာဘဝမှာအကူရဆိုတာဘာမှအကူရမရှိဘူးဆိုတဲ့အသေးဉာဏ်ပြီးသားလည်းအကူရဖြစ်ပါလေယူယူလေးပြောနေပါလေရှင်းရှင်းလေးနားလည်ဖို့လိုပါသောတော်ဒီစကလုံးကတော့အနတ္တဉာဏ်အမြင်ပါမှပြောပြောတယ်ရှင်းရှင်းလင်းလင်းသဘောပေါက်မှာဖြစ်ပါတယ်ဒီတော့ကအနတ္တဆိုတဲ့သဘောတရားတွေအနတ္တနုပသနာကိုရှုတယ်ဆိုတဲ့သဘောကလည်းအဘိုးရဘာမှမရှိဘူးလို့ဒီလိုပဲအထုံးချင်းဖြစ်တယ်ကောင်းပြီဒါဆိုရင်နတ္တာဆိုတဲ့သဘောကိုပြောရတော့မယ်ဆိုရင်အနတ္တရဲ့စကလုံးတွေကိုစစ်ဆေးဖို့လိုအပ်ပါအနတ္တဆိုတာကတခြားမဟုတ်ပါဘူးအတ္တမဟုတ်တာပြောတာဖြစ်ပါတယ်အနတ္တဒီအတ္တတဲ့အဲ့ဒီအတ္တမဟုတ်တာကိုအနတ္တဒီလိုပြောချင်းဖြစ်တယ်။ဒါဆိုရင်အနတ္တကိုနားလည်ဖို့အတွက်အတ္တကိုလည်းသိရမှာဖြစ်တယ်။အတ္တကိုမသိဘူးဆိုရင်အနတ္တအမြင်မရှိဘူး။အတ္တမဟုတ်တာကိုပဲအနတ္တလို့ပြောတာဖြစ်တယ်။အတ္တကဘာလဲဒီလိုစစ်စစ်ဖို့လိုအပ်ပါအတ္တဆိုတာက မိမိလိုယူဆွဲထားတဲ့တက္ကရာဒိဋ္ဌိပဲဖြစ်ပါတယ်ငါလို့ထင်မြင်ထားတဲ့ယူဆွဲတွေအဲ့ဒါအတ္တပဲဖြစ်ပါတယ်သူလို့ထင်မြင်ထားတာလေးတွေဟာလည်းအတ္တဖြစ်ပါတယ်သူသဖြင့်တော့မိမိကိုကိုကိုကိုပိုင်နေကိုဆိုင်နေဆက်ရှိသည်အချင်းအဲ့ဒီလိုကိုကိုကိုရဲ့ကိုလက်ရဲ့ကိုချီရဲ့ကိုခေါင်းရဲ့ကိုခိုင်းရဲ့ဒီလိုသိနေတာအတ္တပဲအဲ့ဒါအတ္တရဲ့အတိအမြင်ပဲဖြစ်ပါဒီလောကမှာနေတဲ့ကာလကိုဆိုလိုတာမဟုတ်ပါဘူးယောဂီတို့နားမယောင်ကြပါနဲ့မျက်စိမရည်ဒီတရားလောက်ပွားများအထောက်ရဲ့အချိန်အခါကာလကိုဆိုခြင်းဖြစ်ပါမည်စီမဲ့ပြီးတော့တရားထိုင်နေတဲ့အချိန်မှကြတော့ငါလက်ငါချေငါခေါင်းငါခါအစရှိသည့်အခြင်းအဲ့ဒါလို့ထင်းနေတယ်အဲ့ဒါလို့မြင်းနေတယ်အဲ့ဒါလို့ယူဆငါငါဟာကြီးငါဥစ္စာကြီးငါလေငါချေလို့ယူဆထားတာအဲ့ဒါအတ္တပဲဖြစ်တယ်အဲ့ဒီအရာကိုပဲတစ်ခါနောက်ထပ်အပူဆောင်ပြီးတော့မိမိကိုမိမိခန္ဓာကြီးကခိန်နေမြဲတယ်လို့ယူဆတယ်တပ္ပတ္တဒိဋ္ဌိဆိုတာဆက်တွဲပြီးတော့မှဖြစ်ပေါ်လာတတ်ပါသေးတယ်တခါတည်းရင်ရတော့လဲသိပိုင်းဣဒါပဲကွာလို့ယူဆတယ်ဥစ္စေတ္တဒိဋ္ဌိဆိုတာလည်းရှိတတ်ပါသေးတယ်တရားအလုံးပွားများအားထုတ်ရင်းနဲ့တော့မှဒုက္ခတွေအကြီးအကျယ်ထင်တယ်။ဒီဘဝကိုမှပါပဲ။ဒီဘဝကြီးတာပါပဲလို့ယူဆတာအဲ့ဒါတိတ်ချေပဲ။အဲ့ဒါတွေဟာအတ္တဒိဋ္ဌိဒီလိုပြောတာဟာအတွေးအခေါ်အယူအဆအမြင်တွေမမှန်တဲ့အဟာကိုပြောတာဖြစ်ပါလေ။အဲ့ဒီတော့ယောဂီတို့ဒီနေရာမှာအဲ့ဒါကိုအနတ္တဆိုတာစောစောကပြောတဲ့အတ္တကိုပဲပြောင်းပြန်မှားမှာဖြစ်တယ်အထူးသဖြင့်အခေါင်းခါချေလက်တကွန်လုံးသည်ငါမဟုတ်ဘူးလို့ရှိဥစွာသိရှိနားလည်ထားမှာဖြစ်တယ်အချမ်းချင်းအနေအချင်းတရားရှိတဲ့ယောဂီတို့မြည်သည်ပထမရှိဦးစွာအနတ္တညာအမြင်လေးဖြစ်ဖို့ဆိုတာအဲ့ဒါလို့လေးတော့ရှိဦးစွာသိရမှာဖြစ်တယ်ပြီးသွားပြီဆိုရင်တော့ငါခေါင်းလည်းမဟုတ်ဘူးငါခါလည်းမဟုတ်ဘူးငါခြေလည်းမဟုတ်ဘူးငါလည်းလည်းမဟုတ်ဘူးခေါင်းခါခြေလည်းဆိုတာဒီဟာပြင်းညာရဲ့သဘောပေါ့တိတ်ချင်ကားပြီးအမြင်မှနေချင်းသဘောတသက်သက်ဖြစ်တယ်လို့ဒီလိုသိနေရမှာဖြစ်ပါတယ်ယောဂီတို့အရေးကြီးပါတယ်တရားအလုံးပွားများအထောက်တယ်ဆိုတာအနတ္တညာအမြင်ချင်းတန်ဖို့ဆိုတာအတ္တကိုတင်းတင်းရှင်းရှင်းပယ်ရှားနိုင်မှာဤခန္ဓာကြီးကငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါခွန်လည်းမဟုတ်ဘူးငါခါလည်းမဟုတ်ဘူးငါချီလည်းလည်းမဟုတ်ဘူးလို့ဒီလိုသိရမှာဖြစ်တယ်အဲဒီငါခွန်ငါခန္ဓာချီငါလက်တို့မဟုတ်ရင်ဘာကြီးကလဲဆိုတာကြည့်လိုက်တော့ဘူဓာလေးတွေတွေ့ရင်လည်းဘူဓာလေးတွေအဲ့ဒီနေရာကနေပြီးတော့ဟောလာလိုက်ကြောက်သွားလိုက်မာလာကြည့်ပေါ်ငါဥစ္စာလားဆိုတာကိုလည်းသိချင်စစ်စစ်ကြည့်ငါလည်းမဟုတ်ငါဥစ္စာလည်းမဟုတ်လို့ကိုသိလို့လည်းမရရှိထားလို့လည်းမဖြစ်ဖန်းချုပ်ထားလို့ရရဲ့အရာလည်းမဟုတ်အဲ့ဒီအရာကြီးတွေကိုမိမိတို့အနေနဲ့ဘူဓာတွေအေဓာတွေတောင်းနေတာတွေတခြားဓာတွေပါတစ်ခုမှတိမ်ထားလို့မရဖယ်ပြီးတော့မှလောထုတ်ပြလို့လည်းရတာမဟုတ်ပါဘူး ဒီသဘောကိုသင်ချာကြည့်အဲ့ဒါကိုခါလို့ထင်းနေတယ်ဆိုရင်မရှိတာကိုအရှိလောက်ပြီးတော့ကောင်းကင်မှာရှိတဲ့မုဒ္ဒိညေလေးတွေကိုရှင်ရောက်နင်းရောက်ထင်းနေတဲ့အချိန်မှာအဲ့ဒါကိုလက်ညှိုးထိုးပြီးတော့အဲ့ဒါမဟာပဲလို့ယူဆနေတဲ့သူယူတယောက်ရဲ့ထင်းမြင်လို့ဖြစ်နေပါလိမ့်မယ်ပိပိချာချာစီစီမအနတ္တဉာဏ်ရဲ့အစကိုပေါ်နေပါလေယောဂီတို့ဒါကြောင့်မိမိရဲ့ခန္ဓာထဲမှာပူနေတာတွေအေးနေတာတွေကိတ်နေတာတွေထဲနေတာတွေတောင်းနေတာတွေတင်းနေတာတွေတချင်းချင်းတရွာရွာတမမတလုံးလုံးတစည်းစည်းအဲ့ဒီသဘောလေးတွေဓမ္မရဲ့သဘောဖြစ်လို့ဓမ္မအတိုင်းဆောင်နေခြင်းညာတာဖြစ်တယ်ငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးခိုင်နေဒီတတ်မှုလည်းမရှိဘူးပျောက်သွားပြီဆိုရင်လည်းရှင်းရှင်းလုံးဝပျောက်သွားတာမဟုတ်ဘဲနဲ့ဒီနေရာပျောက်တယ်ဒီနေရာမှာပေါ်တဲ့အရာဒီဒီနေရာမှာပျောက်သွားပြီလေနောက်ဒီနေရာမှာပေါ်တဲ့အရာတွေလည်းပဲနောက်ဒီနေရာမှာထပ်ထပ်ပြီးတော့ပျောက်သွားတတ်ပါသေးတယ်ဒါကတော့အနတ္တအမြင်ရဲ့အခြေခံသဘောဖြစ်ပါလေယောဂီတို့အဲဒီကနေပြီးတော့မိမိတို့ရဲ့ရင်ထဲမှာဖြစ်ပြဲဆိုတာလေးတွေကိုရှုတတ်ဖို့သင်ထားပေးပြီးသားဖြစ်ပါလေဒိတ်ဒိတ်ဒိတ်ရိတ်ရိတ်ဆိုတဲ့သဘောလေးတွေကိုကြည်လင်စမ်းကိုယ်ဟာဟုတ်ရဲ့လားကိုယ်ဥစ္စာဟောရလားလို့ရှိရှိကြည့်တော့မဟုတ်တာအမှန်ပဲမိမိပေါ်ချင်လို့ပေါ်နေတာလည်းမဟုတ်ပါဘူးမိမိဖြစ်စီချင်လို့ဖြစ်နေတာလည်းမဟုတ်ပါဘူးမိမိအလိုလဲမလိုက်မိမိအကျိုက်ကိုလည်းမဆောင်သဘောဓမ္မမဟုတ်သဘောအတိုင်းပဲဖြစ်နေခြင်းဖြစ်ပါလေယောဂီတို့အဲ့ဒီအရာလေးတွေကိုသိကြကြည့်လိုက်ပါမနေ့ကပြောခဲ့တဲ့အတိုင်းပူရာတို့၊ရှူရာတို့၊အောင်းမာတို့၊ကြိုက်ခဲရာတို့တဆက်ဆက်နဲ့တမျက်မျက်ဖြစ်နေတာတို့ဟာအဲ့ဒါဟာနာကျင်ကြိုက်ခဲအခမ်းရခဲ့တဲ့သဘောတွေရှိနေသေးဒုက္ခလက္ခဏာများပဲရှုသိလို့ရပါသေးတယ်အနတ္တလက္ခဏာရှုလို့မရသေးပါဘူးဒီအရှင်ကကြောပြီးတဲ့အချိန်ကကြမှာဖြစ်ပြက်ဒီခြံလိန်လူလိန်ဒူလိန်ရောလိန်တရိပ်ရိပ်တိတ်တိတ်တစ်ဖက်ဖက်တလက်လက်နဲ့ဖြစ်ပေါ်ပြီးတဲ့အချိန်နောက်ပိုင်းမှာတော့ဉာဏ်ဉာဏ်လာတဲ့အချိန်သူကဘဝအတိတ်သူတစိမ့်ဆန်ဆန်နဲ့ကြည်နေလို့ရပါလေဖြစ်နေလေဖြစ်နေလေဆိုတဲ့သဘောလေးတွေကိုမိမိတို့အနေနဲ့မိမိနဲ့မဆိုင်တဲ့အကြည့်မျိုးတစိမ့်ဆန်ဆန်အမြင်မျိုးဖြင့်နေပြီးတော့ကြည့်နေရမှာဖြစ်တယ်။အဲ့လိုကြည့်လိုက်တဲ့အချိန်ကကြတော့ဒီဖြစ်ချင်းပြချင်းသဘောလေးတွေကြမ်းချင်းမကဒလဆကြမ်းကြမ်းကြမ်းကြမ်းကြမ်းလာပါလိမ့်မယ်။ဘယ်လောက်ကြည့်ကြအောင်ကြမ်းနေကြလဲဆိုရင်ရင်ထဲမှာမိစက်ကလုံးထည့်ထားရသလိုလိုတတုံတုံတတိတ်တိတ်နဲ့အမြန်ကြီးလည်းဖြစ်နေတတ်ပါလေအကြံကြီးလည်းဖြစ်နေတတ်ပါလေယောဂီတို့အဲ့ဒီအနေအထရောက်တဲ့ဆိုရင်မမပါနဲ့ရှိတာကိုပဲသိအောင်လုပ်နေပါသိတဲ့အချိန်မှာကိုယ်နဲ့မဆိုင်တဲ့အကြီးတစိမ့်အမြင်မျိုးဖြင့်နည်းနေရမှာဖြစ်တယ်။သဘောဝဓမ္မဟာသူ့သဘောဝအတိုင်းသူဖြစ်နေတယ်လို့သိရမှာဖြစ်ပါတယ်။သဘောဝဓမ္မဟာသူ့သဘောဝအတိုင်းသူဖြစ်နေလေ၊ဖြစ်နေလေ၊ထက်လာလေ၊ချမ်းသာလေ၊ဒူလာလေ၊ရောလေ၊ချမ်းသာလေ၊နှူသွားလေ။မြင့်မြင့်ဖြစ်ရကနေဉာဏ်ချင်းမကဉာဏ်ချမ်းချင်းမကဉာဏ်ကြံကြံကြံကြံကြံကြံလာပြီးတော့တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းတရက်ကနေနှစ်ရက်နှစ်ရက်သုံးရက်လို့ရှုမှများလာတစ်ဖြည်းဖြည်းနဲ့ပိန်ဝိလူညာနဲ့နေထားသူရောက်ရှိလာပါတယ်ကြည်လင်းပျောက်တော့မဲ့အလံတူတူလေးထင်းနေတာပါတူတူလေးထင်းနေတယ်ဆိုတော့က ဖြစ်ပျက်ကိုရှင်းရှင်းလင်းလင်းမမြင်သေးတဲ့သူတို့ရဲ့တူတူထင်ချင်းနဲ့ဖြစ်ပျက်ရဲ့ရင့်ကျက်လို့နူးညံ့တဲ့တူတူထင်ချင်းဟာတူပါဘူးဖြစ်ပျက်မရင့်ကျက်သေးလို့နူးနေသေးတဲ့အချိန်မှာတူတူလေးထင်တာကနိဝရဏတရားတွေခဏခဏနောက်ဆက်ခံနေရတဲ့ထင်ချင်းပဲဖြစ်ပါလေအခုဖြစ်ပျက်တွေရင့်ကျက်ပြီးတော့အသိဉာဏ်လေးလည်းပဲတသိဆံနဲ့ကြည်မျိုးနဲ့ကြည်ပြီးနေနေနဲ့အတိညာရင့်ချက်လာတဲ့လူညာတိမ်မွေးမှုမျိုးသည်မမဘဲနဲ့လည်းပဲစိတ်ကထပြေးသွားခြင်းပြေတော်သွားခြင်းမရှိဘဲနဲ့ရှိတာလေးတွေကိုတီတီတီတီတီတီနေနေပါလေယောဂီတို့ထိုအချိန်ထိုအခါရောက်ပြီဆိုရင်စနတလက္ခဏာတင်လို့ရပါပြီအနတ္တနုပသနာဉာဏ်ကိုဖြစ်ပေါ်အောင်ရှုသိလို့ရပါပြီတူတူလေးဖြစ်နေတဲ့ရုပ်ရဲ့သဘောသဘာဝလေးတွေဟာဟောလိမ့်ပြောလိမ့်ဒီလိုဖြစ်နေတာအဲ့ဒီအခါမှာရှုသိနေတဲ့ဉာဏ်ဘက်ကလည်းပဲနံတရားဘက်ကိုကြည့်မယ်ဆိုရင်လည်းသီလိတ်ကျေလိတ်ဒီလိုဖြစ်နေတာ။ဒါဆိုရင်တစ်ခုတည်းမြင်ရောက်တာမဟုတ်ဘဲနဲ့နှစ်ခုစလုံးမြင်ပါသည်ယောဂီတို့။ရုပ်ရဲ့သဘောသဘာဝသည်ပေါ်လိုက်ပြောင်းလိုက်။နံရဲ့သဘောသဘာဝသည်သီလိတ်ကျေလိတ်နှစ်ဖက်စလုံးမြင်မှာပါလေယောဂီတို့အဲ့ဒီအချိန်ဟာကာလကြတော့ယုံဆိုတဲ့ပေါ်ချင်းပြောက်ချင်းနန်းဆိုတဲ့ဒီချင်းပြက်ချင်းမိမိဟာလည်းမဟုတ်ဘူးမိမိဥစ္စာလည်းမဟုတ်ဘူမိမိနဲ့ဘာမှမဆိုင်ဘူးသူတဘောဓမ္မသည်တဘောဓမ္မအသိမဲ့ဖြစ်ပြနေတာပဲလို့ငါနဲ့ရှင်းရှင်းလေးသိသိလာတဲ့အချိန်ကတော့တရားရှိတာငါရှိတာမဟုတ်တော့ပါဘူးဓမ္မကဓမ္မဓမ္မကိုဆောင်သားခြင်းဖြစ်ပါလေယောဂီတို့ပေါ်လိုက်ပြောလိုက်ဟာလေယုတ်ဓမ္မတိလိုက်ပြက်လိုက်ကနန္ဓမ္မယုတ်ဓမ္မနန္ဓမ္မဆိုတဲ့အဲ့ဒီဓမ္မမှာတပါးအချမ်းပါမှမရှိဘဲကိုအဲ့ဒါကိုကြည်ရင်သိရင်ကနေပြီးတော့သဘောဓမ္မအရှိသဘောလေးကိုစေဦးလေချင်းလို့ဆိုရတဲ့ယောနိသောမနာတိကရကပေါ်လိုက်ပြောင်းလိုက်တိလိုက်ပြက်လိုက်တာကိုကိုပဲစေဦးကနင်းတာလဲနေတာဖြစ်ပါသေးမိမိကလဲပေးရတာမဟုတ်ပါဘူးနှလုံးသွင်းလေးကသူ့သဘောအတိုင်းသူလဲသွားတာဖြစ်ပါလေအဲ့ဒီအချိန်မှာမနတိကာရကလည်းပဲပေါ်လိုက်ပြောင်းလိုက်ဒုလိုက်ရောလိုက်အဲ့ဒါကိုအမြင့်မပြတ်နှလုံးသွင်းပြီးတော့သမ္မာသင်္ကပ္ပကအဲ့ဒါကိုပဲအမြင်တကယ်ခါနေပါပေါ်လိုက်ဒီလိုက်ပေါ်လိုက်ပြောင်းလိုက်ဒီလိုက်ပြက်လိုက်ကဲခါဘလို့များအကဲခံသလဲဆိုရင်ဒါကသူ့သဘောဓမ္မအတိုင်းသဘောဓမ္မဟာသဘောဓမ္မအတိုင်းနဲ့ဖြစ်ပေါ်နေတာပဲအဲ့ဒါဒီကိုအကဲခံပေါ်လိုက်ပြောက်လိုက်ကိုအကဲခံကဲခံလိုက်တဲ့အချိန်ညာကြတော့ပေါ်လိုက်ပြောက်လိုက်သဘောလေးကအနတ္တသဘောကြလေကြလေကြလေကြလေကနေပြီးတော့ပေါ်လာနဲ့ပျောက်သွားတာနဲ့ပေါ်လာနဲ့ပျောက်သွားတာနဲ့အဲ့ဒီပျောက်ပျောက်သွားလေးရဲ့အဆက်ဆက်လေးမှာကြလေကြလေကြလေရှိနေတာကလက္ခဏာဖြစ်ပါလေပေါ်လိုက်ပျောက်လိုက်ဟာမိမိဥစ္စာမဟုတ်လို့မ မိမိဥစ္စာမဟုတ်ဘူးမိမိပိုင်ဆိုင်ခွင့်မရှိတဲ့သဘောဝဓမ္မအတိအတိုင်းချက်လို့အရှိတိုင်းချက်လို့အဲ့ဒါဒီအနတ္တဖြစ်ပါလေပျောက်သွားပျောက်သွားပျောက်သွားပြီးတော့နောက်ကအစာထိုးလာစာထိုးလာစာထိုးလာပျောက်သွားပြီးတော့အစာလေးတွေထိုးထိုးလာတဲ့အခါသမထုခင်လင်းလေးမှာတတိကတ္တလေးချပြနေတဲ့သဘောဟာလက္ခဏာပဲယောဂီတို့။ဟောမိဒါဆိုရင်ပေါ်လိုက်ပြောင်းလိုက်ချလိုက်တဲ့ကပြောက်တော့ပြတ်တော့ပြောက်သွားလိုက်အစာထိုးလိုက်ပြောက်သွားလိုက်အစာထိုးလိုက်ပြောက်သွားလိုက်အစာထိုးလိုက်ဒီလိုဒီလိုလေးတွေရှိရှိနေတာကအနတ္တလက္ခဏာပဲဖြစ်ပါလေ။အဲ့ဒီအနတ္တလက္ခဏာကိုပဲသဘောဓမ္မအသိဖြစ်နေတယ်ပြည့်နေတယ်လို့ရှင်းရှင်းလင်းလင်းလေးသိမြင်နေတာပါ။သမ္မာဒိဋ္ဌိဖြစ်ပါလေယောဂီတို့အဲ့ဒါကိုအချိန်များစွာအချိန်များစွာချိန်တိတ်ချိန်တိတ်မှာမြင်မပြတ်သလဆတ်ရှုမရှင်းချင်းပွားများအားထုတ်ထပ်ခါတလေလေထပ်ခါတလေလေဒါကိုပဲရှုတိရှုတိရှုတိနေတာဒါကအနုပက္ခနာဖြစ်ပါလေယောဂီတို့အခုပြောခဲ့တဲ့အရာလေးတွေထပ်ခါထပ်ခါထပ်ခါထပ်ခါထပ်ခါပွားများခြင်းအာထုတ်ခြင်းလေးလာခြင်းစီဘူးခြင်းအချိန်များစွာအလေးအလာပြုလုပ်နေခြင်းအနုပက္ခနာပဲပါရဲ့အနုပသနာလဲလို့ဆိုတဲ့အခါကျတော့အနတ္တအနုပသနာဖြစ်ပါလေ။အနတ္တအနုပသနာဆိုရင်ယောဂီတို့နေအပြင်အဲ့ဒါလေးတွေကိုသိသဘောဓမ္မကိုပေါ်လိုက်ပြောင်းလိုက်ပြီးလိုက်ပြဲလိုက်အရှိကိုအရှိအတိုင်းပဲသိသိသိသိသိသိနေတာလေးတွေကအဲ့ဒါဟာသမာဓိဋ္ဌိဉာဏ်ပဲဖြစ်ပါလေ။ဒါဆိုရင်အနတ္တနုပ္ပတနာဉာဏ်ဆိုတာအဲ့ဒါခေါ်ပါလေ။ယောဂီတို့အဲ့ဒီအချိန်ဘောလလေးပြောက်သွားလိုက်ခြေလလေးပြောက်သွားလိုက်နှစ်ဖက်စလုံးမှန်းဒီလိုဖြစ်နေ။ပေါ်လိုက်ပြောက်လိုက်ပြီးလိုက်ပြက်လိုက်ချင်းနေတဲ့ထိုအရာနှစ်ခုစလုံးပြီးတော်လိုက်ကြောက်လိုက်ခြားတဲ့ကနေပြီးတော့ခြားခြားလေးတွေပဲတိတိနဲ့အောင်ကြိုးစားအောင်ဖြစ်တယ်။အရေးကြီးပါလေ။ထိုးချင်းခါကာလမှာအတ္တဆိုတာပါပါပြီးဖြစ်ပါတယ်။နေသွားပြီးဖြစ်ပါတယ်မရှိသလောက်ပါပဲ။ခေါင်းလေးခါးလေးခြေလေးလက်လေးဆိုတာလည်းပဲမထင်တော့ပါဘူး။ဖြစ်ချင်းပြချင်းဟာငါဟာမဟုတ်ဘူးဆိုတာလေပြီးပြီးပြင်းပြင်းသိရှိသွားပြီဖြစ်လို့အတ္တဒိဋ္ဌိလို့ဆိုရတဲ့သက္ကာယဒိဋ္ဌိဟာလည်းပဲကွာလွဲသွားပြီဖြစ်ပါတယ်ပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်ဆိုပြီးတော့အဲ့ဒီပေါ်ပြီးပျောက်ပြက်ပျောက်ပြက်ပျောက်ပြက်သွားတာလေးတွေကိုပြက်ပြက်သွားလာတဲ့ကိုကြည်ကြည်ပြီးတော့ခိန်နေတယ်လို့ရှင်နေอยู่ซ่าနေတဲ့ตตระဒိဋ္ฐิတွေလည်းပဲအဲ့ဒီအချိန်မှာပါသွားပြီယောဂီတို့ပြောက်သွားပြီးတော့ပြက်သွားပြီးမဖြစ်တော့ဘူးပြေးသွားပြီးပြန်မရှင်တော့ဘူးလို့อยู่ซ่าထားတဲ့ခုတ်စိတ်ဒိဋ္ฐิတို့ဟာလည်းအဲ့ဒီအချိန်မှာပြောက်သွားပြီးတော့အစာထိုးလိုက်ပြောက်သွားလိုက်အစာထိုးလိုက်ဒါလေးတွေကိုကြည်ပြီးတည်နေတဲ့အချိန်မှာဩဇိတဒိဋ္ဌိဆိုတာလည်းပဲဆင်သွားခဲ့ပါပြီအနတ္တဉာဏ်ရဲ့သဘောတဘဝတွေတော့အခုအတ္တနဲ့ဆက်ဆံတဲ့သက္ကာယဒိဋ္ဌိသတ္တဒိဋ္ဌိဩဇိတဒိဋ္ဌိဆိုတဲ့ဒီဒိဋ္ဌိတွေဆင်ကျေသွားပြီးဖြစ်ပါတယ်အဲ့ဒီအချိန်မှာတတိတိနဲ့ရှုတိရင်ရှုတိရင်ပေါ်လိုက်ပြောက်လိုက်တာအကြောင်းတီးလိုက်ပြက်လိုက်တာအကျိုး ယောက်အချောင်းနာအကျိုးဒီလိုသိလာမှာဖြစ်ပါတယ်အချောင်းအကျိုးလေးတွေကိုရှင်းရှင်းလင်းလင်းဉာဏ်နဲ့နင်းလည်နိုင်ပြီဆိုရင်သူယောဂီအတွက်ဟာယုတ်တရားကိုပေါ်လိုက်ပြောက်လိုက်ကိုရှုရင်းကနေတိလိုက်ပြက်လိုက်ကိုကူးသွားတာဖြစ်ပါတယ်အဲ့ဒီအချိန်ကတော့ပေါ်လိုက်ပြောက်လိုက်ကိုအချောင်းခံပြီးတော့ဖြစ်ပေါ်နေတဲ့တိလေးတွေကိုတိလိုက်ပြက်သွားလိုက်တိလိုက်ပြက်သွားလိုက်တိလိုက်ပြက်သွားလိုက်ဒီလိုရှုနေတာဖြစ်ပါအနတ္တဉာဏ်ရောက်မှတိလိုက်ပြက်လက်ကိုရှုနေတာဖြစ်တယ်တိလိုက်ပြက်လက်ကိုရှုတာဘာလို့ရှုသလဲဆိုတဲ့အခါဝိညာဉ်ကိုရှုနေခြင်းပဲဖြစ်ပါတယ်ဝိညာဉ်ဆိုတာကဝိညာဉ်နဲ့ခန္ဓာဝိညာဉ်ရဲ့ဝိညာဉ်နဲ့ခန္ဓာကိုရှုတဲ့ဆိုရင်ဥပတနာမှာစိတ်တန်ဥပတနာဖြစ်သွားပါလေအရှုခံရုပ်တရားကိုရှုရင်ရှုရင်ရှုရင်ကနေ꿰ပြလာတဲ့အချိန်ကကြတော့ခုတရိပ်ရိပ်နဲ့ကနေကူးသွားတာတော့ကက်ခါမှာဖြစ်ပါနှုတ်ညံတိမ်မွေးတဲ့တရိပ်ရိပ်ကနေပြီးတော့မှအဲ့ဒီယုတ်တရားရဲ့တရိပ်ရိပ်ဖြစ်ပေါ်နေတာလေပေါ်လိုက်ပြောက်လိုက်ကခုတီးလိုက်ပြက်လိုက်ဒီလိုဖြစ်တာတီးလိုက်ပြက်သွားလိုက်တီးလိုက်ပြက်သွားလိုက်တီးလိုက်ပြက်သွားလိုက်ဒါဝိရှုပြရတာဖြစ်တယ်အဲ့ဒါလေးကိုအလိအလာများလို့အနတ္တဉာဏ်ရှင်းချက်ပြီးဆိုတဲ့အချိန်ကကြာမှာတိနေတာဘာကြောင့်တိနေတာလဲတိပြီးပြတ်သွားတာဘာကြောင့်ပြတ်သွားသလဲလို့အကြောင်းရှာကြည့်လိုက်တဲ့အချိန်ကကြာမှာပေါ်လိုက်ပြောင်းလိုက်ဆိုတဲ့ယုတ်တရားရဲ့အကြောင်းခံပြီးတော့တိလိုက်ပြက်လိုက်ဖြစ်နေပါလားဒါဆိုရင်ပေါ်လိုက်ပြောင်းလိုက်ကအကြောင်းတိလိုက်ပြက်လိုက်ကအကျိုးတိရလေးတွေကိုပြက်သွားတာလေတိရလေးပြက်သွားတာလေတိရလေးပြက်သွားတာလေတွေကိုရှုရင်းရှုရင်းကနေပေါ်လိုက်ပြောက်လောက်ကိုလည်းရှုပြီးသားဖြစ်ပါနန်းတစ်ခုကိုရှုရုံနဲ့ယောဂုလေးရှုပြီးသားဖြစ်သွားပါလေယောဂီတို့ဒီအချိန်မှာအကြောင်းမှသိရှိပြီးရှုလို့ဥပုသ္စရာတော်မကြာခဏပြောတဲ့စကားလုံးဟာဒါပဲဖြစ်ပါလေတစ်ချက်ခုနှစ်ချက်ပြနံတရားကိုရှုရင်းနဲ့ယုတ်တရားပါသိရှိပြီးတော့ရှုနိုင်တဲ့အရေးချင်းရှိပါပါပြီဒီလောက်ဆိုရင်အနတ္တဉာဏ်ကိုကဲခတ်ပြီးလောက်ပါပြီယောဂီတို့အနေနဲ့ခုရှုပြီးနေတဲ့အရာကိုငါဟန်မဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးဓမ္မဓမ္မပဲဓမ္မဆိုတဲ့သဘောကိုမကဆိုတဲ့ညာအတိနဲ့တစ်ထပ်ထဲတစ်ထပ်ထဲတစ်ထပ်ထဲဒီလိုက်ပြဲလိုက်ပေါ်လိုက်ပြောင်းလိုက်ဒါကိုပဲအစဉ်တစ်ဖြင့်ရှုသည်ဘွားများအထောက်ကြပါစို့